ဒီမိုကရေစီစောင့်ဝင်တွေခိုင်မာတိုးတက်လာအောင်ဒီမိုကရေစီအတွေ့အမြင်တွေကျပြန့်လာအောင် NDI အဖွဲ့အစည်းနဲ့အများကြီးကူညီပေးနိုင်မယ်လို့ယုံကြည်ကြောင်း NDI ဥက္ကဋ္ဌဖြစ်မကြခင်ကမှရွေးချယ်ခံထားရတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးဟောင်း Derek Mitchell ကပြောကြားလိုက်ပါတယ်။ကမ္ဘာတစ်ဝန်းကဒီမိုကရေစီစောင့်ဝင်တွေပိုပြီးခိုင်မာထည့်ရအောင်ဆောင်ရွက်နေတဲ့ NDI အဖွဲ့အစည်းနဲ့မြန်မာရေးနဲ့ပတ်သက်လို့ဆက်လုပ်ပေးစရာတွေရှိနေမှာဖြစ်တယ်လို့VOA နဲ့တီးတက်နင်းမြန်ကမှသူကပြောကြားခဲ့တာဖြစ်ပါရဲ့အပြည့်အစုံကိုဆက်တွေ့နင်းမြန်ထားတဲ့မတ်ဆုမြတ်မွန်ကတင်ပြပေးပါမယ်ရှင
် American ချေဆိုင် National Democratic Institute NDI ရဲ့ဥက္ကဋ္ဌတာဝန်ယူဖို့မြန်မာနိုင်ငံဆိုင်ရာ American တာအမတ်ကြီးဟောင်း Derek Mitchell ကို NDI ဘုတ်အဖွဲ့ကရွေးချယ်ခဲ့ပါတယ်တာအမတ်ကြီး Mitchell အနေနဲ့အနိုင်မဲ့အထောက်ဆောင်ရွက်မှုတွေရှင်းလင်းတဲ့အမြင်တွေနဲ့ NDI ဖွဲ့စည်းကိုနောက်နှစ်ပေါင်းများစွာဦးဆောင်သွားနိုင်လိမ့်မယ်လို့သူရောဥက္ကဋ္ဌရာထူးကနေအနားယူရောမဲ့ Kenneth Wallace ကပါအခိုင်အမာယုံကြည်တယ်လို့ American နိုင်ငံသားရေးဝန်ကြီးဟောင်းဖြစ်တဲ့ NDI အဖွဲ့တပါပတိ Madeleine Albright ကကြေညာချက်ထဲမှာပြောကြားထားပါတယ်။မြန်မာနိုင်ငံမှာစစ်အစိုးရအုပ်ချုပ်မှုကနေဦးသိန်းစိန်အစိုးရအပြောင်းအလဲဖြစ်ပြီး American အစိုးရကတန်အမတ်အဆင့်ပြန်လည်ထားရှိဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက် Derek Mitchell ဟာမြန်မာနိုင်ငံဆိုင်ရာ American တာဝန်ကြီးတာဝန်ကိုယူခဲ့ရပါတယ်။2012ခုနှစ်ကနေ2016ခုနှစ်အထိတာအမတ်တာဝန်ကိုထမ်းဆောင်ခဲ့ပါတယ်။နှစ်ပေါင်းများစွာအတွင်းမြန်မာအစိုးရနဲ့ပုံမှန်ဆက်ဆံရေးပြန်လည်ထားရှိခဲ့တဲ့အိုဘားမားအစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေကိုအကောင်အထည်ဖော်တဲ့နေရာမှာတာအမတ်ကြီးမစ်ချယ်ဟာအဓိကကျသူတစ်ဦးဖြစ်ခဲ့ပါတယ်။သူအနေနဲ့ NDI ရဲ့ယူရချက်အတိုင်းကမ္ဘာတစ်ဝန်းဒီမိုကရေစီစနစ်ခိုင်မာအောင်ကြိုးပမ်းသွားမှာဖြစ်တယ်လို့မြန်မာဒီမိုကရေစီအပြောင်းလဲအတွက်ကိုလည်းအာရုံစိုက်ဖို့ကြိုးစားမယ်လို့ VOA မြန်မာပိုင်းနဲ့တီးတက်မင်းညံကမ်းမှာ NDI ဥက္ကဋ္ဌတက် Derek Mitchell ကပြောကြားခဲ့ပါတယ
်။ And you know when it comes to Burma Myanmar it's you know there's an election coming up
မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ရှိနေပါတယ်ဒီမိုကရေစီပြောင်းလဲတွေကလည်းလုံနေစေရှိသေးတဲ့အတွက်ကျွန်တော်အနေနဲ့မြန်မာရေးကိုဆက်လုပ်ဖို့အကြောင်းရင်းတွေကတော့ရှိနေမှာပါဒါပေမဲ့ကျွန်တော်မှာဒီကမ္ဘာလုံးနဲ့ဆိုင်တဲ့အဓိကတာဝန်တွေကိုယူသွားရမှာဖြစ်ပါတယ
်မြန်မာနိုင်ငံဆိုင်ရာ American တာဝန်ကြီးတာဝန်ကို၄နှစ်ထမ်းဆောင်ခဲ့ပြီးတော့အပြောင်းလဲတချို့ကိုလည်းကိုယ်တိုင်မြင်ခဲ့ရသူတယောက်အနေနဲ့လက်ရှိမြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းလဲတွေရပ်တန့်နေတယ်လို့သုံးသပ်နိုင်သလားလို့မေးတဲ့အခါမှာတော့
Well, you know, these things don't go at a steady pace sometimes. It's very difficult. Democracy is not easy.
အပြောင်းလဲတွေကတစ်ခါတလေကျလို့ရှိရင်ပုံမှန်နှုံးနဲ့တွားနေတာမျိုးမဟုတ်ပါဘူး။သိခက်ခဲပါတယ်။ Democracy ဆိုတာမလွယ်ပါဘူး။စိတ်တက်မြင်သစ်တွေလိုအပ်ပါတယ်။လူမှုဝန်ကျင်ထဲမှာယုံကြည်မှုရှိဖို့လိုအပ်ပါတယ်။ငြိမ်းချမ်းမှုလိုအပ်တယ်။ခေါင်းဆောင်မှုပိုင်းခိုင်မာဖို့လိုသလိုအောက်ခြေကလည်းလုံ့ပိုင်ခွင့်ရှိဖို့အရေးကြီးပါတယ်။လောဆယ်မြန်မာနိုင်ငံမှာဒါမျိုးတွေကမရှိဘူးဖြစ်နေပါတယ်။စိတ်ရှည်ဖို့လိုပါတယ်ဒါပေမဲ့တိတ်အကြကြီးစိတ်ရှည်စောင့်နေလို့လည်းမဖြစ်ပါဘူးဒီမိုကရေစီတိုးတက်မှုတွေရှိလာဖို့လည်းမျှော်လင့်ထားမှာပါလွန်ခဲ့တဲ့9နှစ်10နှစ်ကမြန်မာနိုင်ငံနဲ့ကျွန်တော်စတင်ထိတွေ့ဆက်ဆံခဲ့တဲ့အချိန်ကတည်းကဆိုင်တော့တိုးတက်လာပါတယ်ဒီတက်ပို့ပြီးတော့တိုးတက်နိုင်တယ်လို့လည်းထင်ပါတယ်အနာဂတ်မှာနောက်ကိုပြန်ဆုတ်သွားတာထက်ရှေ့ကိုဆက်တိုးသွားတာမြင်ရဖို့မျှော်လင့်ပါတယ
်ရခိုင်ပြည်ထနာဟာမြန်မာဒီမိုကရေစီရေတိုးတက်ဖို့အဟံအတားတစ်ခုလိုဖြစ်နေပါသလားလို့မေးတာကိုတော့NDI ဥက္ကဋ္ဌတက်မစ္စတာမစ်ချောကအခုလိုဖြေပါတယ်
။ Well, you know, the US civil rights activist Martin Luther King used to say that injustice anywhere is a threat to justice everywhere.
တနည်းအားမှာတရားမျှတမှုမရှိရင်နေရာတိုင်းကတရားမျှတမှုကိုချင်းချောက်နေတယ်လို့အမေရိကန်ပြည်သူလူခွင့်လှရှားသူ Martin Luther King ကပြောခဲ့သလိုပါပဲ။ရခိုင်ပြည်နယ်မှာဖြစ်နေတာတွေနဲ့မွတ်စလင်တွေမှမဟုတ်ဘဲရခိုင်ပြည်အပါအဝင်လူသိမ်းနဲ့ချီကြုံနေရတဲ့လူသားပေးဒုက္ခတက်တနာကိုကောင်းကောင်းမကင်တယ်နိုင်မှုဆိုလို့ရှိရင်နိုင်ငံရဲ့အနာဂတ်အတွက်လည်းကောင်းမှာမဟုတ်ပါဘူးကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်တွေနဲ့မြန်မာတကနိုင်ငံလုံးမှာကြေကွဲစရာအဖြစ်တွေစိတ်ဒဏ်ရာရစေတဲ့အဖြစ်တွေရှိကြတာမျိုးဆက်နဲ့ချီပြီးတော့ရှိနေပါပြီစစ်ခိုင်ပြဿနာကတော့နောက်ဆုံးဖြစ်တဲ့ကိစ္စပါနိုင်ငံထဲမှာဒီလိုတရားမမျှတတဲ့ကိစ္စကြီးရှိနေမယ်ဆိုရင်နိုင်ငံတည်ငြိမ်ရေးနဲ့ဒီမိုကရေစီဒုဗောင်အတွက်ကြီးမားတဲ့အခန့်အတားကြီးဖြစ်နေမှာသိကြပါပါ
မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခက်အခဲစိန်ခေါ်မှုတွေကြော်ဆွားနိုင်အောင် NDI အနေနဲ့ရောဘယ်လိုကူညီသွားနိုင်မှာပါလဲ
NDI you know I think that we've done work with the parliament in the past that's what they've focused on
မြန်မာနိုင်ငံမှာ NDI အနေနဲ့အရင်ကလွှတ်တော်နဲ့ပူးပေါင်းဆောင်ရွက်ခဲ့ပါတယ်ဒါပေမဲ့ဒီမိုကရေစီအဆောက်အုံတွေခိုင်မာတိုးတက်လာအောင်ဒီမိုကရေစီတွင်းနေနေကျပြန့်လာအောင်နိုင်ငံထဲမှာနောက်ထပ်ကြေကွဲစရာတွေထပ်ပြီးတော့မဖြစ်အောင် NDI အနေနဲ့တခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့အများကြီးကူညီပေးနိုင်လိမ့်မယ်လို့လည်းထင်ပါတယ်။လူသားချင်းစာနာစရာဘေးဒုက္ခတွေရှိနေရင်နိုင်ငံရဲ့ဒီမိုကရေစီစနစ်အောင်မြင်မှုတိတ်ကိုခက်ခဲပါတယ်
။ တမ်မဂျီဒရစ်မစ်ချယ်အနေနဲ့ NDI ဥက္ကဋ္ဌတာဝန်ကိုစက်တင်ဘာလ4ရက်နေ့ကနေစတင်တာဝန်ယူသွားမှာဖြစ်ပါတယ်။ NDI ဟာပြည်သူတွေရဲ့ပါဝင်မှုအစိုးရအဖွဲ့တွေရဲ့ပွင့်လင်းမှုတာဝန်ခံမှုကနေကမ္ဘာတစ်ဝန်းကဒီမိုကရေစီအဆောက်အအုံတွေပို့ပြီးတော့ခိုင်မာထိရောက်အောင်ဆောင်ရွက်နေတဲ့ Washington အခြေစိုက် NGO အဖွဲ့အစည်းဖြစ်ပါတယ်ရှင်။